ပြည်သူ့လွှတ်တော်ရွေးကောက်ပွဲစနစ်လေ့လာရေးကော်မရှင်ကဒီကနေ့ကျင်းပတဲ့နောက်ဆုံးအစည်းအဝေးမှာမြန်မာနိုင်ငံနဲ့တင့်တော်မဲ့ရွေးကောက်ပွဲစနစ်၃မျိုးတွေ့ရတယ်လို့ဆုံးဖြတ်ပြီးပြည်ထောင်စုလွှတ်တော်ကိုတင်ပြတော်မှာဖြစ်ပါတယ်။လက်ရှိကျင့်သုံးနေတဲ့ FPTP ခေါ်မဲများသူအနံ့ယူတဲ့စနစ် PR ခေါ်အချိုးကျကိုစားပြုစနစ်နဲ့အဲ့ဒီစနစ်နှစ်ခုလုံးပူးတွဲကျင့်သုံးတဲ့စနစ်ဆိုပြီး၃မျိုးတွေကတစ်မျိုးကျင့်သုံးဖို့ပြည်ထောင်စုလွှတ်တော်ရဲ့အဆုံးဖြတ်ခံယူမှာဖြစ်ပါတယ်။ဒါကြောင့်ပြည်ထောင်စုလွှတ်တော်မှာဆုံးဖြတ်ချက်ချပြီးရင်တော့အဲ့ဒီဆုံးဖြတ်ချက်အတိုင်းမြမရွေးကောက်ပွဲတွေမှာကျင့်သုံးတော့မှာဖြစ်တဲ့အတွက်လက်ရှိမြမနိုင်ငံရဲ့အခြေအနေပြည်ရင်းစစ်ရက်ဆဲပြီးငြိမ်းချမ်းရေးတည်ဆောက်မဲ့အခြေအနေရွေးကောက်ပွဲတွေနဲ့ရင်းနှီးကျွမ်းဝင်မှုအားနည်းနေသေးတဲ့မဲဆန္ဒရှင်တွေရဲ့အခြေအနေပေါ်မှာမူတည်ပြီးစိုးရိမ်မကင်ဖြစ်နေကြတာတွေလည်းကြားရပါတယ်။ဒါနဲ့ပတ်သက်လို့မဲဆန္ဒရှင်တဦးအနေနဲ့ရောစာပေလောကသားတဦးအနေနဲ့ရောစာရေးဆရာဖေမြင့်ကသူ့အမြင်ကိုအခုလိုပြောပါတယ်။
နကိုကျင့်သုံးတဲ့စနစ်ကတော့ပြောစရာမလိုဘူး PR စနစ်ဆိုရင်လည်း PR စနစ်တွေသည်အမျိုးမျိုးပုံစံရှိတယ်နော်အဲနှစ်ခုရောတဲ့စနစ် mix စနစ်ဆိုလို့ရှိရင်လည်းဘယ်လောက် mix လုပ်မလဲအမျိုးသားလွတ်တော်မှာဘာစနစ်ကျင့်သုံးမလဲပြည်သူလွတ်တော်ဘယ်လိုကျင့်သုံးမလဲဘယ်မှာတော့ PR ကိုဘယ်လောက်လုပ်မလဲဘာညာစသဖြင့်အဲ့ဒါတွေကတိတိကျကျမပေါ်သေးရင်တော့ကျွန်တော်ပြောဖို့ခက်တာပေါ့ဗျာအဲ့တော့ဟိုကျွန်တော်ပြောရင်တော့အဲ့စနစ်တွေတစ်ခုစီပြပြသားသားတို့လုပ်ချင်တဲ့စနစ်တွေပေါ်လာရင်တော့အဲ့စနစ်ဒီမှာဘယ်ဟာအားနဲ့လဲဘယ်ဟာတော့ကောင်းပါလေဘယ်ဟာတော့ကျွန်တော်တိုင်းပြည်နဲ့မစီလျော်ဘူးသတ်ပြင်ဒါတွေဝေဖန်လို့ရတယ်အခုကတော့ဘာမှမသိတဲ့တကြောင်ပြောဖို့ဆိုဖို့ခက်တယ်ပြောနိုင်တာတခုကအရင်စနစ်ပေါ့နော်မဲများတဲ့သူနိုင်နေဆိုတဲ့စနစ်ကျင်းသုံးလာရနေပြီးတော့ခုချိန်ကျမှရွေးကောက်ပွဲစနစ်တရက်ကိုအသေးအသာရှာဖွေပြီးတော့အတီးပြို့ကိုစ조사တာတော့ကျွန်တော်တို့မကြိုက်ဘူးကြားလက်မခံဘူးပေါ့နော်
မဲပေးခွင့်ရှိသူတွေထဲမှာကျောင်းဆရာတွေလည်းပါဝင်တဲ့အတွက်မြန်မာနိုင်ငံလုံးဆရာဆရာမများဖွဲ့ချုပ်ကပြန်ကြားရေးတောင်းခံဆရာဦးတန်းထိုင်အောင်ကိုလည်းမေးကြည့်ပါတယ
်ကျွန်တော်တို့ဒီမှာကဘလို့ဆိုတော့ဆန်ပြဒီမိုကရေစီပုံစံမျိုးတွေလုပ်နေတဲ့အခြေအနေမှာတော့ဒီ PR စနစ်ကမကောင်းတဲ့စနစ်လို့ပဲကျွန်တော်တို့ကတွေ့မြင်နေသုံးသပ်တယ်အဲ့ဒါကြောင့်မို့ကျွန်တော်တို့က PR စနစ်ကိုလုံးဝဆန့်ကျင်အဒီကာလအဒီအခြေအနေပေါ့ဗျာဆိုရင်မရှိရဆိုတဲ့ဥစ္စာမှာတော့ကျွန်တော်တို့ကပထမတစ်ချိန်မှာတော့ရွေးကောက်ပွဲဥစ္စာမှာလည်းကျွန်တော်တို့ကစီစဉ်ပြောရမယ်ဆိုလို့ရှိရင်မဲများရာနဲ့ဒီလိုမျိုးရွေးသွားတဲ့ဥစ္စာမှာတော့အဲ့လိုရွေးကောက်တဲ့ဥစ္စာမှာတော့ဒီကွန်စတီကျူရှင်ကြောင့်ကမလာကိုကျွန်တော်တို့ကပြည်သူလူထုကတည်းကရွေးချယ်ခွင့်မရဘဲနဲ့ဒီလိုမျိုးအခက်အခဲတောင်ရှိနေကြတဲ့ဂျားတွေကနေမှနောက်ထပ်သာဒီလိုမျိုးလွတ်တော်အမတ်ကိုတော့ကျွန်တော်တို့ကကိုယ်တိုင်တောင်ရွေးချယ်ခွင့်မရတဲ့ပုံစံမျိုးဖြစ်သွားမယ်ဆိုရင်ပိုဆူးတဲ့အခြေအနေမျိုးတွေတောင်ရောက်လာနိုင်တယ်မှာလေပြည်သူကိုယ်စားလှယ်တော့မှကိုယ်ကိုယ်တိုင်ရွေးချယ်ခွင့်မရတဲ့အခြေအနေမျိုးရောက်လာနိုင်မယ်လို့ကျွန်တော်တို့ကဒီလိုမျိုးသုံးသပ်ပါတယ
်ရွေးကောက်ပွဲစနစ်ပြောင်းလဲကျင့်သုံးဖို့အစောတလင်စူးစမ်းတာဟာဒီမိုကရေစီစနစ်ကိုစတင်တည်ဆောက်မဲ့ကာလအနေနဲ့ရောတိုင်းရင်းသားတွေနဲ့ဆွေးနွေးနေတဲ့အခြေအနေအရပါမသင့်တော်သေးဘူးလို့88မျိုးဆက်ငင်းငင်းနဲ့ပွင်လင်းလူအဖွဲ့ကြီးကကုမ္ပဏာရေးကအခုလိုသုံးသပ်ပြောဆိုပါတယ
်အဓိကတော့ဗျာကျွန်တော်တို့နိုင်ငံမှာရွေးကောက်ပွဲနဲ့မဲပေးတဲ့စနစ်ဆိုတဲ့ဟာကိုအသေးစိတ်ခွဲခြားစိတ်ချပြီးပြောဖို့ထက်ပြည်လူထုအခြေအနေပေါ့နော်ပြည်လူထုအခြေအနေကအငြင်းနဲ့မဲပေးနေတဲ့စနစ်ကိုတော့မှကျင်းသားကြသေးတာမဟုတ်ဘူးတကယ်တမ်းကြောင့်လည်းဒီဘဲပေးတဲ့ဆိုတဲ့ပုံစံနဲ့ပတ်သက်ပြီးတော့လည်းတီလူလူအနေနဲ့ကောင်းကောင်းငင်ငင်တီတာနားလဲနိုင်တဲ့အခြေအနေမျိုးမှမရှိသေးဘူးကြာဒါတစ်ချက်ကျွန်တော်ပြောချင်တယ်နောက်တစ်ခုက PR စနစ်ကိုကျင့်သုံးမယ်ဆိုတဲ့ဟာ PR စနစ်ကောင်းခြင်းမကောင်းခြင်းကိုကျွန်တော်ကတီးကြတက်ဆွေးနွေးတာပေါ့ကြာအဲ့ဒါတစ်ပိုင်းပါနော်လက်ရှိအခြေအနေမှာလွတ်တော်အတွင်းထဲမှာတရားရခိုင်နှုန်းဟာအယက်သားတင်မြောက်ထားတဲ့အယက်သားတွေတို့တော့ကိုယ်လည်းဒီပဲဖြစ်နေပြီလားဆိုတော့ကျွန်တော်ဆန်းစစ်ဖို့လိုနေမယ်အဲ့လိုအခြေအနေမျိုးတော့ကျွန်တော်တို့မရသေးပဲနဲ့ရွေးကောက်ပွဲစနစ်ကိုပြောင်းမယ်လို့ရွေးကောက်ပွဲစနစ်ကိုစပ်ပေါင်းစုပေါင်းလုပ်မယ်ဆိုလို့ဟာလို့ PR စနစ်ဖြစ်သုံးမယ်ဆိုလို့ဟာအားလုံးဟာတိုင်းပြည်ရဲ့လက်တွေ့နိုင်ငံရေးဘဝနဲ့လုံးဝမကိုက်တဲ့စိတ်ကူးညီမှုတစ်ခုလိုပဲကျွန်တော်မြင်ပါတယ်ဗျနောက်တစ်ခုကဗျကျွန်တော်လက်ရှိပြောနိုင်ငံရဲ့နိုင်ငံရေးအခြေအနေကိုပြန်သုံးသပ်မယ်ဆိုလို့ရှိရင်တိုင်းပြည်မှာ160ကျော်ကြာဖြစ်နေတဲ့ပြည်တွင်းစစ်ကိုကျွန်တော်ခြုံငိမ့်နိုင်ဖို့အနည်းအမပြောမယ်ဆိုရင်တိုင်းနာဓာတ်လူကြီးကအခွင့်အရေးတွေပေါ်ဆောင်ပေးဖို့အတွက်ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အတွက်စ조사မယ်ဆိုတဲ့အခြေအနေရဲ့ကနဦးအဆောက်တော့ကျွန်တော်တို့မရောက်သေးပါဘူးမရောက်သေးဘဲနဲ့တိုင်းရင်းသားပြည်ထနာတွေကိုလည်းကျွန်တော်တို့ဘာမှမဖြေရှင်းဘူးတိုင်းနာ right တွေကိုလည်းကျွန်တော်တို့ဘာမှထည့်သွင်းမပြောဘူးတိုင်းရင်းသားတွေရဲ့သဘောထားဆန္ဒကိုလည်းရှေ့တန်းတင်ဦးစားမပေးဘဲနဲ့ကိုထင်းအမညာဆုံးဖြတ်ပြီးလောက်ကန်ဆောင်ရွက်သွားမယ်ဆိုလို့ရှိရင်ကျွန်တော်ဆုံးသောပြောသွားတယ်ပဲလက်တွေ့နိုင်ငံရဲ့အခြေအနေနဲ့လည်းမကိုက်ဘူးအချိန်ကာလမသိဘူးလို့ပဲကျွန်တော်ပြောချင်ပါတယ်ဗျာ
မြန်မာနိုင်ငံနဲ့တင်တော်မဲ့ရွေးကောက်ပွဲစနစ်တစ်ခုကိုပြောင်းလဲကျင့်သုံးဖို့လွှတ်တော်ကပြင်ဆင်နေတဲ့အပေါ်လွှတ်တော်ပြင်ပပုံကိုယ်တွေရဲ့အတန်တွေစူးစီးတင်ပြလိုက်တာပါခင်ဗျာ